Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတို့ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ19ရက်တနင်္ဂနွေနေ့ညဖက်9:20စီစဉ်လို့စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။မနင်္ဂလာပါအခုညပိုင်းစီစဉ်ရေးတာဝန်ယူသိဆက်သွားမှာပ
ါမင်္ဂလာညချမ်းပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအီရန်အပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တဲ့အပေါ်အီရန်သမ္မတကနိုင်ငံအတွက်ခေတ်သစ်တစ်ခုကိုချင်းနှင်းဝင်ရောက်မှုဆိုပြီးချီးကျူးပြောဆိုလိုက်ပါတယ်အီရန်အမေရိကန်အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသားတချို့အီရန်နိုင်ငံကနေထွက်ခွာနေကြပြီဖြစ်ပါတယ်ထိုင်ဝမ်မှာတော့ပထမဆုံးအမျိုးသမီးသမ္မတကိုထိုင်ဝမ်ပြည်သူတွေရွေးကောက်တင်မြှောက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။တပတ်ကျော်ကြာသည့်တိုင်အောင်ပိတ်နေဆဲဖြစ်တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအဓိကလမ်းကြောင်းကြီးဖြစ်တဲ့မူဆယ်အဝေးပြေးလမ်းမကြီးရဲ့နောက်ဆုံးအခြေအနေမှကြားရဖို့ရှိတာကတော့
တွဲကားတွေမပြေတော့အကောင်းဆုံးပေါ့အဲ့ဒီတွဲကားကပါရှိတော့အဲ့ဒီကျွန်တော်တို့တောင်ပေါ်လမ်းနဲ့မတည့်ရဒီတွဲကားတွေဒီနေတဲ့ဟာလမ်းပိတ်နေတယ်ဆိုတော့အကြောင်းနည်းနည
်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နှမ်ခါမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအထောက်ကူပြုကော်မတီအတွင်းရေးမှူးဦးဆိုင်အောင်ဝင်းမရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုကြားမှာဖြစ်သလိုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံသက်ချက်မြန်မာပြည်မပေးစာများထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင
်အစ္စလာမ်ရဲ့သမရနိုင်ငံဟာသူ့ရဲ့တမိုင်းအတွင်ခေတ်သစ်တစ်ခုအတွင်းကိုချင်းနှင်းဝင်ရောက်ခဲ့ပြီလို့အီရန်သမရဟာဆန်ရိုဟာနီကအီရန်ရဲ့နျူကလ িয়ার အရေးဆောင်ရွက်မှုတွေကြောင့်နိုင်ငံတကာကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအဆုံးသတ်လိုက်တဲ့အပေါ်ချီးကျူးစကားပြောဆိုတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့ပြောဆိုတဲ့မင်ကိုမှာထည့်သွင်းပြောဆိုသွားပါတယ်။နှစ်နှစ်နီးပါးကြာအခြေအနေဆက်ဆက်ညှိနှိုင်းခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဇူလိုင်လကဗီယက်နာမှာရရှိခဲ့တဲ့သဘောတူညီချက်အရချမှတ်ထားတဲ့စီမံသတ်မှတ်ချက်တွေကိုအီရန်အစိုးရကလိုက်နာခဲ့တယ်လို့နိုင်ငံတကာအမှုမျိုးစွမ်းရည်အေဂျင်စီ IAEA ကအတည်ပြုပြီးတဲ့နောက်အမေရိကန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကရေနံတင်ပို့ခွင့်နဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးလိုက်တာဖြစ်ပါတယ်။စီမံသတ်မှတ်ချက်တွေထဲမှာတော့အီရန်ရဲ့နျူကလ িয়ার လောင်စာအလုံးနီးပါးနိုင်ငံပြင်ပကိုပို့ဆောင်ရမှာဖြစ်တယ်လို့နိုင်ငံတွင်းကနျူကလ িয়ার နဲ့သက်ဆိုင်တဲ့ပစ္စည်းတွေကိုဖြုတ်သိမ်းဖယ်ရှားပြီးနျူကလ িয়ার ဆက်ယုံတွေမှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေကိုပိုပြီးထဲထဲဝင်ဝင်ဝင်ရောက်စစ်ဆေးကွင့်ပေးဖို့တို့လည်းပါဝင်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုအဆုံးသတ်လိုက်တဲ့အပြင်နှစ်ပေါင်းများစွာထိန်းချုပ်ခံထားရတဲ့ပြည်ပမှာအနှံထားတဲ့ဒေါ်လာတန်းထောင်ပေါင်းများစွာကိုလည်းအီရန်အနေနဲ့ပြန်ပြီးလက်ခံရရှိမှာဖြစ်ပါတယ်။နျူကလ িয়ার လက်နဲ့ချင်းချောက်မှုကိုလျှော့ချလိုက်ပြီးမျိုးအရှိအလဲပိုင်းဒေတာရင်းကအမေရိကန်ရဲ့မိတ်ဆွေတွေမဟာမိတ်တွေနောက်တစ်ကမ္ဘာလုံးမှာပို့ပြီးဘေးကင်းလုံခြုံသွားပြီလို့အမေရိကန်နိုင်ငံခြားဝန်ကြီးဂျွန်ကယ်ရီကလည်းပြောဆိုလိုက်ပါတယ်
။အမေရိကန်နဲ့အီရန်နှစ်နိုင်ငံအချင်းသားလဲလှယ်ရေးအစီအစဉ်နဲ့လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသားတွေတဟီရန်မြို့တော်ကနေလေယာဉ်နဲ့ထွက်ခွာလာကြပြီဖြစ်ပါတယ်။ဆွစ်ဇာလန်ကိုဦးတည်ပြန်တန်းလာတဲ့လေယာဉ်ပေါ်မှာတော့ Washington Post သတင်းတောက် Jason Rizurian American Marine တပ်ဖွဲ့ဝင်ဟောင်း Amar Minzel Hackmati နဲ့ခရီးရန်တရားဟောဆရာစာအိအဘီဒနီတို့လည်းပါကြပါတယ်။ဒီပုဂ္ဂိုလ်တွေဟာစစ်ကူတမှုခံယူဖို့ဂျာမနီနိုင်ငံကအမေရိကန်စစ်တပ်ဆေးရုံကိုတွားရောက်မှာဖြစ်ပါတယ်။ Washington Post သတင်းတောက် Jason Rizurian နဲ့အတူဇနီးဖြစ်တဲ့သတင်းတောက် Yagni Salehi နဲ့သူ့ရဲ့မိခင်ဖြစ်သူတို့လည်းလိုက်ပါသွားပါတယ်။အီရန်နဲ့အနောက်အင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲဖော်တဲ့အကြောင်းဗီယက်နမ်မြို့မှာတန်တမန်နေကြီးညာဖို့နိုင်ပိုင်းအလိုမနေ့စနေနေ့ကအချင်းကြနေတဲ့အမေရိကန်၄ဦးလွတ်မြောက်တဲ့အကြောင်းကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။လွတ်မြောက်လာတဲ့အမေရိကန်၄ဦးတည်းက North Rolla Kurabi Route 3ကတော့အခုထွက်လာတဲ့လေယာဉ်မှာမပါလာဘဲတဟီရန်မြို့မှာကျန်နေခဲ့တယ်လို့အမည်မဖော်တဲ့အမေရိကန်ရာရှိတယောက်ကိုကိုးကားပြီးတော့ Reuters သတင်းတွေမှာဖော်ပြပါတယ်။အီရန်နိုင်ငံကနေထွက်ခွာခြင်းတဲ့သူတွေထွက်ခွာခဲ့ကြတာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အစောပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ပြစ်စပမြောက်လွတ်လာတဲ့အမေရိကန်တယောက်ကတော့ဘာသာစကားသင်ယူနေတဲ့ကျောင်းသား Matthew Travis ဖြစ်ပြီးတော့2015ခုနှစ်နောက်ပိုင်းမှာဖမ်းဆီးခံခဲ့ရပြီးစနေနေ့ကတီးခြားလွတ်မြောက်လာတာဖြစ်ပါတယ်။သူကတော့အီရန်နိုင်ငံကနေထွက်ခွာသွားပြီလို့အမေရိကန်အကြီးအကဲအရာရှိတယောက်ရဲ့ပြောကြားချက်ကိုကိုးကားပြီး Washington Post သတင်းကဖော်ပြပါတယ်ရှင်။
အနောက်အာဖရိကနိုင်ငံဘူကီနာဖာဆိုရဲ့မြို့တော်ကအစင်းမြင့်ဟိုတယ်တစ်ခုနဲ့အနီးနားကကော်ဖီဆိုင်တစ်ခုတို့တိုက်ခိုက်ခံရမှုကြောင့်နိုင်ငံပေါင်း18နိုင်ငံကအနည်းဆုံးလူပေါင်း29ဦးသေဆုံးခဲ့ပြီးတဲ့နောက်တနိုင်ငံလုံးဝမ်းနည်းခြေကွဲပွေရာနေ့အဖြစ်၃ရက်တာသတ်မှတ်ကြေညာလိုက်ပါတယ်တေဆုံးသူတွေထဲမှာတော့ကနေဒါနိုင်ငံသား6ဦး၊ပြင်သစ်နိုင်ငံသား2ဦး၊ဆွစ်ဇာလန်နိုင်ငံသား2ဦးနဲ့အမေရိကန်နိုင်ငံသား1ဦးတို့လည်းပါဝင်ပါတယ်။အများအပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့လကယာရုရယူခဲ့တဲ့သမ္မတရော့ရှ်မတ်ခရစ်စတင်ကာဘိုရီကတော့နိုင်ငံရဲ့တမိုင်းအတွင်ပထမဆုံးအချိန်ဖြစ်ကျွန်တော်တို့နိုင်ငံဟာရိုင်းဆိုင်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြားမှာကြဆုံးသူဖြစ်ခဲ့ရတယ်လို့ပြောဆိုပါတယ်။စီးနေတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့မဂရက်အယက်အယ်ခိုက်တာအဖွဲ့ AQIM တို့ကပြောဆိုပါတယ်မြို့တော်ယူဂါဒူဂူကစပလင်တာဟိုတယ်နဲ့ကပရှိနိုကဖေးဆိုင်တို့တောက်ချာနေညကတနတ်သမားတွေဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်မြို့တော်ယူဂါဒူဂူကနိုင်ငံသားတွေကုလဝန်ထမ်းတွေအများစုအသုံးပြုကြတဲ့ဟိုတယ်နဲ့ကော်ဖီဆိုင်ကိုအကြမ်းဖက်သမားတွေထိန်းချုပ်ထားတာကနေပြန်လည်ရယူနိုင်ဖို့ဘာကီနာဖာဆိုနဲ့ပြင်သစ်တပ်ဖွဲ့တွေစနေနေ့အစောပိုင်းမှာပြန်လည်ဝင်ရောက်စီးနင်းခဲ့ကြပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတော့အထူးကံဘုံခွဲသမားတယောက်ရဲ့အကြမ်းဖက်ဘုံခွဲမှုကြောင့်လူ73ယောက်ထက်မနည်းသေဆုံးပြီး14ယောက်လောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။တနင်္ဂနွေမနေ့ကဂျာလလဘတ်ကအထူးကံဘုံခွဲသမားကထင်ရှားတဲ့နာဂရာခရိုင်ကောင်စီအဖွဲ့ဝင်တယောက်ဖြစ်တဲ့ Obitulation Worry ရဲ့ခြံဝင်းထဲမှာစနစ်တမ်းဖြုတ်ဘုံခွဲခဲ့တာဖြစ်တယ်လို့နာဂရာကျိုင်းအုပ်ချုပ်ရေးအဖွဲ့ပြောခွင့်ရသူကအတည်ပြုပြောဆိုပါတယ်။တာလီဘန်တွေကိုလာကြာဖမ်းဆီးခဲ့ပြီးတော့ပြန်လွတ်လာတဲ့ရှင်နရီရဲ့အကိုဆမီနူလာကိုလူမျိုးနွယ်စုခေါင်းဆောင်တွေကနှုတ်ဆက်ကြိုးစိုးကြတဲ့ပွဲမှာအကြမ်းဖက်သမားကဘုံခွဲတက်ခဲ့ခဲ့တာဖြစ်ပါတယ်။သတင်းပို့ချက်တည်းအရခရိုင်တာဝန်ရှိပုဂ္ဂိုလ်ရှင်နရီရဲ့ဖခင်ဒိုင်ယာရသွားပြီမဲ့ရှင်နရီကတော့အသက်မသေးလွတ်မြောက်ခဲ့ပါတယ်။ဒီအကြမ်းဖက်ဖောက်ခွဲမှုကသူတို့လက်ချက်မဟုတ်ဘူးလို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။ရှင်ဝရီရဲ့နေဟာဘူရူနီကလူခုနှစ်ယောက်သက်ဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားတဲ့ပါကစ္စတန်ကောင်စစ်ဝင်ရုံရှိရာမြို့မှာတရှိတာဖြစ်ပါတယ်။အဲ့ဒီပောက်ကွဲမှုကတော့သူတို့လက်ချက်ဖြစ်တယ်လို့ IS သတင်းကြွားတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီဒီယိုရဲ့မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ထိုင်ဝမ်ကျွန်းရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်ဆိုင်ယင်ဝမ်ကိုထိုင်ဝမ်ပဲဆန္ဒရှင်တွေရွေးချယ်လိုက်ကြပါတယ်။လွန်ခဲ့တဲ့၈နှစ်နိုင်ငံအာဏာရယူခဲ့ချိန်ကစလို့တရုတ်နယ်ဆက်ဆံရေးတိုးတက်ဖို့ကိုပဲအထူးတလဲအာရုံစိုက်ခဲ့တဲ့ Nationalist Party KMT ကိုအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဆိုင်ယင်ဝမ်ရဲ့ထိုင်ဝမ်လွတ်လပ်ရေးကိုဇောင်းပေးတဲ့ Democratic Progressive Party DPP ကပထမဆုံးအချိန်ဖြစ်နေအမတ်နေရာအများစုအနိုင်ရခဲ့ပြီးဒါဟာဆိုရင်တရုတ်နဲ့စီးပွားရေးအရာရောတခြားမူဝါဒပိုင်းဆိုင်ရာမှာပါတက်ရောက်မှုကြီးကြီးမားမားရှိလာမဲ့ဖြစ်ထွန်းမှုတစ်ခုလည်းဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကိုကျင်းပပြီးအချင်းတို့အတွင်းမှာပဲထိုင်ဝမ်ရဲ့လွတ်လပ်ရေးဆောင်ရွက်မှုအလုံးကိုဆက်ပြီးဆန့်ကျင်ကန့်ကွက်သွားမယ်လို့တရုတ်နိုင်ငံရဲ့ထိုင်ဝမ်ရေးရာဌာနကပြောဆိုပါတယ်။တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုကိုကြောက်တုံးကြောက်ဆိုင်လို့ခိုင်ခိုင်မာမာကာကွယ်ဖို့အတွက်တရုတ်အစိုးရဘက်ကဆုံးဖြတ်ထားတယ်လို့လည်းတရုတ်နိုင်ငံမှာရှင်းဟွာသတင်းအေဂျင်စီကဖော်ပြပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာယင်ဘက်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အရသား၄ယောက်နဲ့ IS အဖွဲ့ဝင်၄ယောက်သေဆုံးသွားပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအသက်38နှစ်အရွယ်ဘန်ဝင်ဒန်ရီယက်စ်ခါနာသေဆုံးသွားပြီးသူဟာဂျကာတာမြို့ရင်းမှာလက်ပစ်ပုံးနဲ့တနတ်တီးသုံးပြီးရဲတပ်ဖွဲ့ဝင်တွေနဲ့တခြားပစ်မှတ်တွေကိုတိုက်ခိုက်ခဲ့တဲ့ IS သွေးကြွတွေရဲ့အကြမ်းဖက်မှုတွေမှာတနတ်ထိမှန်ခံခဲ့ရသူဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုပါတယ်။အစောပိုင်းကIS သွေးကြွအဖွဲ့ဝင်5ယောက်တည်ဆုံးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တကယ်တော့အဲ့ဒီ5ယောက်ထဲကတယောက်ဟာလူ34ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုမှာအသက်ဆုံးခဲ့တဲ့အရသားတယောက်ဖြစ်ပါတယ်။တည်ဆုံးသူ IS အဖွဲ့ဝင်4ယောက်ထဲမှာတယောက်ကအမေရိကန်သမ္မတဦးဘာမားအင်ဒိုနီးရှားနိုင်ငံကိုအလဲပတ်ခီးလာတော့ကဖောက်ခွဲရေးပစ္စည်းတွေလက်ဝယ်တွေ့ရှိမှုနဲ့အဖမ်းခံခဲ့ရဘူးသူလည်းဖြစ်ပါတယ်။ဂျကာတာဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်တဲ့လူ12ယောက်ကိုစနေနေ့ကလုတ်တဲ့တနိုင်ငံလုံးရှာဖွေစစ်ဆေးမှုတွေထဲမှာဖမ်းဆီးနိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ရဲချုပ်ကပြောဆိုပါတယ်။ ။အင်ဒိုနီးရှားရဲ့အိန္ဒိယမလေးရှားနိုင်ငံမှာတော့အသေးခံကြမ်းဖက်တိုက်ခိုက်မှုလုပ်မယ်လို့ဝန်ခံခဲ့တဲ့ IS အဖွဲ့ဝင်ဖြစ်တန်တရာရှိသူကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်။
အတိတ်တီထောင်ထားတဲ့အာရှအခြေခံအဆောက်အုံနဲ့ရင်းနှီးမြှုပ်နှံမှုဘဏ် AIIB မှာအဖွဲ့ဝင်မဖြစ်သေးတဲ့နိုင်ငံတွေကိုအဖွဲ့ဝင်အဖြစ်လက်ခံဖို့ဆက်ပြီးလမ်းဖွင့်ထားပါတယ်။ AIIB ရဲ့ဥက္ကဋ္ဌဂျင်လီကင်းကမနစ်စနေနေ့ဘဏ်ဖွင့်ပွဲမှာပြောဆိုတဲ့မှတ်ချက်အရထိုင်ဝမ်ကိုတော့အသင်းဝင်သစ်အဖြစ်လက်ခံမဲ့ပုံမရှိပါဘူး။ AIIB ဘဏ်ဟာအမေရိကန်နဲ့ဂျပန်နိုင်ငံတွေအဖွဲ့ဝင်မဟုတ်တဲ့ပထမဆုံးနိုင်ငံတကာဘဏ်ကြီးတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ကိုအဖွဲ့ဝင်တွေအဖြစ်လက်ခံဖို့အစဉ်နဲ့ရှိနေပါသလားဆိုတဲ့သတင်းထောက်တဦးရဲ့မေးခွန်းကို AIIB ဘဏ်ရဲ့ဥက္ကဋ္ဌကဘဏ်ကိုဝင်ဖို့အတွက်ဖွင့်လှစ်ပေးခဲ့တယ်လို့ဆက်ပြီးလည်းဖွင့်ပေးထားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးမေးမြန်းချက်ကိုတော့ဘဏ်ဥက္ကဋ္ဌကဘဏ်ရဲ့စည်းမျဉ်းတွေထဲမှာပြဋ္ဌာန်းထားတဲ့အချုပ်အခြာအာဏာပိုင်နိုင်ငံတွေသာအဖွဲ့ဝင်ဖြစ်ခွင့်ရှိတယ်လို့ညွှန်းဆိုထားတဲ့ဝက်ချာနှစ်ကြောင်းကိုအတန်ကျကျနဲ့ဖတ်ပြခဲ့ပါတယ်။နောက်စီးမျဉ်းတစ်ခုကတော့ AIIB အဖွဲ့ဝင်အဖြစ်အာရှဖွံ့ဖြိုးရေးဘဏ် ADB တို့လိုနိုင်ငံပေါင်းစုံပါဝင်တဲ့ဖွံ့ဖြိုးတိုးတက်ရေးဘဏ်တွေမှာလက်ရှိအဖွဲ့ဝင်တွေသာဝင်ရောက်နိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင
်။တင်းငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချင်တဲ့တပြင်းကြီး VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအကြီးကလမ်းကြောင်းဖြစ်တဲ့မူဆယ်အဝေးပြေးလမ်းမကြီးပိတ်ဆို့နေတာသတင်းရက်တတပတ်တပတ်ကျော်သွားပြီဖြစ်လို့ဒေသခံတွေနဲ့အလုံငန်းရှင်တွေအတော်လေးကိုအခက်တွေ့နေကြရပါတယ်။ကုန်တင်ကားထောင်ချီနေ့စဉ်သွာလာနေတဲ့မူဆယ်မန္တလေးကုန်သွယ်လမ်းမကြီးထက်မှာမကြာခဏကြုံတွေ့ရတဲ့လမ်းကြောင်းဆူဆူဝါးပိတ်ဆို့နေမှုအခက်အခဲတွေကိုပြည်내အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဖက်ကအ мян ဆုံးပြေလည်အောင်စနစ်တကျဖြေရှင်းပေးဖို့ကိုလည်းဒေသခံတွေကလှူလာနေကြတာပါ။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
ဟုတ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အနီးကနယ်စပ်မြို့တစ်မြို့ဖြစ်တဲ့မူဆယ်မှာဖောက်လွှတ်ထားတဲ့အဓိကမြန်မာနိုင်ငံတွင်းနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကြီးတစ်ခုဖြစ်တဲ့မူဆယ်မန္တလေးလမ်းမကြီးထက်မှာတော့မကြာခဏဆိုသလိုရင်ကျော်ပိတ်ဆို့မှုတွေကနိုင်နဲ့ချီရပ်ပေါင်းများစွာနဲ့ချီပြီးလမ်းပိတ်ဆို့မှုတွေဖြစ်နေတာပါလမ်းကျော်ပိတ်ဆို့မှုရဲ့အဓိကပြဿနာကတော့လမ်းအကျယ်ဝန်းကျဉ်းမြောင်းလွန်တာအကောက်ကွေ့များတဲ့တောင်ပေါ်လမ်းအတက်အဆင်းလမ်းတွေမှာကုန်တင်ကားကြီးတွေပေါ်မှာဝင်နဲ့မမျှတင်ဆောင်ပြီးတော့သွာလာနေတာကနေရင်းတော်တဆမှုတွေဖြစ်ပွားရကနေထောင်ချီတဲ့ရင်းနှင်းကြီးကပိတ်ဆို့မှုဖြစ်ပြီးအလွဲတကူရင်ကျော်ရှင်းလင်းရေးမလုပ်နိုင်တာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းမူဆယ်လမ်းမကြီးပိတ်ဆို့ခဲ့ပြီးတဲ့နောက်အခုတခါ2016နှစ်စံဇန်နဝါရီလ17ရက်နေ့ကနေစလို့မူဆယ်လမ်းမကြီးထက်မှာတွဲကားလို့ခေါ်တဲ့ကုန်တင်ကားကြီးတိမ်းမောက်ရာကနေလမ်းပိတ်ဆို့မှုဖြစ်ခဲ့တာပါအခုဒီကနေ့အထိဆိုရင်သတင်းတစ်ပတ်ကြာမြင့်လာပြီးဖြစ်ပေမဲ့လို့အခုချိန်ထိကားလမ်းကြောင်းရှင်းလင်းနိုင်ခြင်းမရှိသေးဘူးလို့ရင်ကျော်ပိတ်ဆို့တဲ့နေရာအထိသွားရောက်လေ့လာခဲ့တဲ့အလွတ်သတင်းတော့ကိုစောမိုးထက်ကအခြေအနေကိုအခုလိုရှင်းပြပါတယ
်ကျွန်တော်ဆိုမနေ့ကတော့ဆိုင်ကြီးနဲ့ကူတော်တော်ကူအဲဒီကားပိတ်တဲ့အထိပေါ့နော်အဲဒီနတ်ဖက်ကနာကနတ်ကနာကရှူကင်းတာဆိုတဲ့နေရာကိုမနေ့ကူသွားရပါတယ်မိုင်းနတ်ဖက်ကနာကနေဒီဟိုပိတ်ခဲတဲ့ကားတန်းကြီးကလာရှူဒီဘက်လွန်ဆန်စစ်အကျော်ပေါ့နော်အဲ့ဒီအထိပိတ်ခဲတဲ့ကားတန်းကြီးကမိုင်90ကျော်လောက်ရှိတဲ့ကားတန်းကြီးဒီမှာဆက်ပြီးပြန်ပိတ်နေလဲဆိုတော့ကျွန်တော်တို့ဒီမင်းနုနဲ့နောင်ချူကြပေါ့နော်မင်းနုနဲ့နောင်ချူကြမှာဒီမင်းနဲ့ဆက်ပြီးပိတ်နေတယ်အခုချိန်ဒီလဲပိတ်နေတော့မယ်
အခုလိုမူဆယ်ကားလမ်းမကြီးရင်ကျော်ပိတ်ဆို့နေတဲ့အတွက်မူဆယ်ဒေသခံတွေမှာလည်းမူဆယ်မန္တလေးအသွားလာအတွက်လမ်းမဆက်သွယ်ရေးအခက်အခဲတွေနဲ့ကြုံနေရပြီးတပ်ဆိုင်ရာအစိုးရနယ်မြေလမ်းမဆက်သွယ်ရေးတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးအလေးအနက်ထားဖြေရှင်းဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်နမ်ခန့်မြို့နယ်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူပြုကော်မတီအတွင်းရေးမှူးဦးဆိုင်အောင်ဝင်းကပြောပါတယ
်။ကုန်းလေးတော့ပိတ်နေတာဆက်ပိတ်ဆက်ပိတ်ပိတ်လာ။ဆရာလည်းဖတ်ပိတ်နေသေးတယ်ဟဲ့လမ်းသာ။တချို့ကလည်းဒီလမ်းတော့တယ်ဆိုတော့ကျောင်းဆရာတွေကမန္တလေးမှာဒီလမ်းလွတ်သွားတာကျွန်တော်ဒီလမ်းတော့အဲ့တွဲကားတွေမပြေတော့အကောင်းဆုံးပေါ့အဲ့ဒီတွဲကားကပါရှိတော့အဲ့ကျွန်တော်တို့တောင်ပေါ်လမ်းနဲ့မတည့်ဘူးရဒီတွဲကားတွေကြီးနေတဲ့ဟာလမ်းပိတ်နေတယ်ဆိုတော့ကျောင်းနည်းနည်းကြီးတော့တင်သေးပါဒီဝဲတက်မယ်ဆိုရင်အဲ့ဒီအစိုးရပြန်တင်ပြဖို့ကျွန်တော်တို့မှအစီအစဉ်ရှိရတင်ပြမယ်ဆိုတော့အဲ့တွဲကားတွေအတော့လာရဆိုင်ပေါ်ရဲ့ညတိတ်ကြည့်ပေးဖို့တာဦးစားပေးပြီးတော့ပြင်တော့မှာဘာဖြစ်လဲဆိုတော့အဲ့ကျွန်တော်တို့ဆောင်ပေါ်လာတာအဲ့တွဲကားတွေကမပြည့်လျော်ဘူးရဒီတွဲကားတွေကြောက်တာပြည်သူလူထုကစောက်ခရောက်နေတာ
ဒီလိုမျိုးဆိုးဆိုးဝါးဝါးလမ်းပိတ်ဆို့မှုတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကလမ်းမဆက်သွယ်ရေးတာဝန်ယူထားတဲ့ကုမ္ပဏီမှတာဝန်ရှိပြီးတော့နောက်ကုန်တင်ကားတွေအပေါ်မှာလမ်းစည်းကမ်းယဉ်စည်းကမ်းနဲ့အညီမောင်းနှင်ကြဖို့နဲ့ကုန်တင်ကုန်ချဝင်သေးတဲ့စီမင်းစည်းကမ်းတွေစနစ်တကျထားရှိဖို့လိုအပ်တယ်လို့လည်းအလွတ်သတင်းတော့ကိုစော်မိုးထက်ကရှုမြင်ပါတယ
်။လာရှိတဲ့မူစေကမှမကြခဏဆိုလို့ပေါ့နော်ခဏဖြစ်နေတယ်ပေါ့နော်။နောက်ကျင်းမြောင်းတဲ့လမ်းတောင်ပေါ်လမ်းတွေမှာဒီလိုအရန်ရှိရတဲ့ကားကြီးတွေခွင့်ပြုထားတယ်။နောက်ပြီးတော့အီချာဝါလမ်းကိုတက်ဆက်တဲ့ကောက်စားပြီးတော့ဘာမှတိုးချေပြေမရှိဘူး။နောက်တတိယအချက်ကတော့အဲ့ဒီကရေပောင်းတွေကြီးကြီးရေးချေပြေမရှိတဲ့ပေါ့။ဒီလောက်ကြီးတဲ့ကားကြီးတွေကြီးလောက်ပြီးနေတဲ့ကလေးတွေပေါ့နော်အသက်20ကျော်ရွယ်လေးတွေမအောင်ပြီးထားတယ်ဆိုတာကအလွန်ကိုမှားနေတဲ့ကိစ္စကြီးကိုကျွန်တော်ကတော့
အခုဆိုရင်တော့မူဆဲလမ်းမကြီးတခြားတောင်ပေါ်လမ်းတွေမှာရင်ကျော်ပိတ်ဆို့မှုတွေကိုမူဆဲရင်စည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်တွေဘက်ကတွားရောက်ရှင်းလင်းပေးနေတာရှိပေမဲ့လို့အခုချိန်ထိကတော့လုံးဝလမ်းကြောင်းရှင်းသွားတာမျိုးမရှိသေးဘူးလို့သိရပါတယ်။တရုတ်မြန်မာနယ်စပ်ကုန်းသွေးရေးရဲ့အဓိကအသက်သွေးကြောဖြစ်တဲ့မူဆဲမန္တလေးအဝေးပြေးကားလမ်းမကြီးပေါ်မှာနေ့စဉ်ထောင်နဲ့ချီပြေးဆွဲနေကြတဲ့ဝင်းတင်ကုန်တင်ကားတွေအစဉ်ပြေချောမွေ့စွာပို့ကုန်သွင်းကုန်စတဲ့ကုန်ပစ္စည်းတွေကိုအချိန်နဲ့တပြေးညီပို့ဆောင်နိုင်ရေးရင်ကျော်ပိတ်ဆို့မှုတွေကိုရှင်းလင်းနိုင်အောင်လို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအပြေလည်ဆုံးဖြေရှင်းပေးနိုင်မှုကုန်တယ်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်လုပ်ငန်းရှင်တွေရင်မောင်းတွေဘက်ကလိုလားနေကြတယ်လို့နေ့စဉ်အစဉ်ပြေချောမွေ့စွာဒေသတွင်းပုံမှန်ခရီးသွားလာနိုင်ရေးအတွက်ကိုလည်းဒေသခံပြည်သူလူထုကလည်းဆန္ဒရှိနေကြတာပါရှင်
။မဆုမမရှင်ခုတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါနှစ်ပြီးတော့မှ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းအစုအဖွဲ့အလိုက်ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးတဲ့အခါတခုတည်းတော့တက်မတော်တရက်တာရှိရေးဆိုတဲ့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားနဲ့ပတ်သက်လို့သဘောကွဲလဲချက်တွေရှိခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဗဟိုဦးဆောင်ကော်မတီဝင်ဆလိုင်းရောအောင်ကတော့ကွဲလဲချက်တွေကိုဆွေးနွေးခွင့်ရှိလာတာကအပြေရှာနိုင်မဲ့အဆင့်တစ်ခုဖြစ်တယ်လို့မြင်ပါတယ်။ဆလိုင်းရောအောင်ကိုကိုသိန်းထိုက်ဦးကဆက်သွယ်မေးမြန်းထားပါရရှင
်။မေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းအစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တက်သည့်ပညာရှင်တွေတက်ရောက်ခဲ့ကြပါတယ်။သက်ဆိုင်ရာစုအဖွဲ့တွေအတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘောပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ကြပါတယ်။ညီလာခံဖွဲ့ဝင်တွေအခမ်းအနားမှာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမေအောင်လိုင်ကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့စစ်လက်နက်ဖြုတ်သွင်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့နိုင်ငံအသီးသီးမှာကာကွယ်ရေးအတွက်တပ်မတော်တရားပဲရှိပြီးနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်ခြင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတာဝန်ပါဝင်ထမ်းဆောင်နိုင်ဖို့တပ်မတော်ကဖိတ်ခေါ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တပ်မတော်ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပြောဆိုကြပါတယ်။ဒီနေရာမှာတိုင်းရင်းသားတွေလူလာတဲ့ပြည်တော်စုတက်မတော်ဆိုတာနဲ့အစိုးရဘက်ကပြောနေတဲ့တခုတည်းသောတက်မတော်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တည်းတူညီပါရဲ့လား ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်ဆလိုင်းရောအောင်ကိုနေပြည်တော်မှာသူညီလာခံတက်ရောက်တဲ့အချိန်ကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်ပထမဆုံးညီလာခံအတွင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့ဆလိုင်းရောအောင်ကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနေ့ဒီကစားပြည်ငင်းညီလာခံပြီးမှာအကြောင်းအရာ၅ခုကျွန်တော်တို့အဓိကထားယူရှိနေကြတယ်နော်နံပါတ်1ကတော့နိုင်ငံရေးပါ။နောက်နိုင်ငံရေးနံပါတ်2ကတော့ဒီကာကွယ်ရေးလုံခြုံရေးဖြစ်တယ်။နံပါတ်3ကတော့စီးပွားရေး၊နံပါတ်4ကလူမှုရေးနဲ့နံပါတ်5ကတော့နေရာနဲ့တဘာဝတရားစင်တာတည်ဆည်ခွဲဝေတောင်းဆိုတဲ့စာဖြစ်ပါတယ်
။ဟုတ်ကဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်မှာကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကလက်ရှိတက်မတော်အောက်မှာပဲကျန်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဝင်ပြီးတော့တာဝန်ထမ်းတာမျိုးလိုချင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတဲ့သတင်းမျိုးတွေလည်းထွက်နေတော့ဒီအပေါ်မှာဘယ်လိုဆွေးနွေးမှုတွေရှိပါသလဲခင်ဗျ။
အဓိကကျွန်တော်တို့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စဆွေးနွေးတဲ့အစုအဖွဲ့တွေမှာကျွန်တော်တို့ဒီအစုအဖွဲ့ခုနှစ်ဖွဲ့ပါဗျာ။ခုနှစ်ဖွဲ့ဆိုတော့ကျွန်တော်တို့ဒီအစုအဖွဲ့ပါတယ်၊စစ်တော်အစုအဖွဲ့ပါတယ်၊အဲဒီစစ်တပ်အစုအဖွဲ့ပါတယ်၊ကျွန်တော်တို့တိုင်းရင်းသားလက်နက်အစုအဖွဲ့ပါတယ်၊အဲဒီနိုင်ငံရေးပါတီအစုအဖွဲ့ပါတယ်ပေါ်ဝင်တဲ့ပေါ်ဝင်တဲ့အစုအဖွဲ့နဲ့ကျွန်တော်တို့ဒီအဲတိုင်းသာကောင်းဆောင်ဆိုတဲ့အစုအဖွဲ့ခုနှစ်ခုခုနှစ်ခုပါပါတယ်။အဲဒီမှာတော့ကျွန်တော်တို့ဒီစစ်တပ်ဒီအစုအဖွဲ့ကတကယ်တင်ပြလာတော့ဒါဒီကတော့ရှေ့မှာဒီနိုင်ငံတောင်ကြီးမြင်းမြောင်းတဲ့ဆိုတော့တောင်ကြီးတကယ်ထိရမယ်ဆိုတော့ဒါတို့ဒီကဥတီဒီဆိုနေပါတယ်။နောက်တစ်ခုကတော့လည်း ကျွန်တော်တို့ရှေ့လာမယ့်အနာဂတ်တက်မြောက်မှာဒီတိုင်းသားတွေပေါ့နော်ပေါင်းရင်ဒီလိုလက်ခံပါတယ်တိုးတယ်လေဒီတယောက်ချင်းပေါင်းနာလက်ခံတယ်တိုးတယ်အရှိဖွဲ့နဲ့ပေါင်းနေအောင်လက်မခံဘူးလက်မခံဆိုတာကဒီကြောင့်ဒီနိုင်ငံရေးကိစ္စတွေတစ်ခါတည်းလာတဲ့ခါကျရင်အဲလိုပဲအရှိဖွဲ့လာကြဟိုပြန်ပြောလို့ဒီနိုင်ငံပိုက်ပွဲတွေရခင်မှာရှုံးနေတယ်ပြောပါတယ်ကျွန်တော်တို့အရှိဖွဲ့ရတယ်ကျွန်တော်ကလည်းအဲ့ဟာကျွန်တော်တို့နေရာကျွန်တော်စတင်ပါတယ်ဆန်ကျင်လို့လည်းကျွန်တော်တို့ကကျွန်တော်တိုင်းပြည်တစ်ခုမှာဟာလည်းလည်းတောက်တော်တစ်ခုရရှိနေဆိုတာကျွန်တော်တို့မူအားဖြင့်ကျွန်တော်တကောပြပါတယ်ဒါပေမဲ့တိတော်လည်းကျွန်တော်တို့ရှုဖွဲ့မှုတွေကိုဘယ်လိုရှုဖွဲ့ကြမလဲဆိုတဲ့နေရာမှာတော့ပြည်မျိုးကိုမြင်မကြည့်ရကိုမကြည့်ကိုပြောင်းဖို့ရှိပါတယ်ဒါပေမဲ့အဲ့ဒီဟာတွေကိုကျွန်တော်တို့တိုင်းနဲ့လက်နဲ့တည်းအင်အားစုတွေနဲ့လက်ခံထားတာတစ်ခုပါတော့ဒီကိစ္စတွေကဒီလိုလေ၅ရက်တာကျင်းပတယ်နည်းနည်းနေရာကနေမှကျွန်တော်ရှင်းလင်းပြီးတော့အထူးခြားလို့မရနိုင်ပါဘူးဘာကြောင့်လဲဆိုရင်ကျွန်တော်တို့တိုင်းပြည်မှာလာဒီလက်လက်ကန်တော်လိုင်းကြီးဖြစ်ခဲ့တာကျွန်တော်တို့ရင်းနှီးရပြီးရပြီးတဲ့အချိန်ကကျွန်တော်တို့ဖြစ်ခဲ့တာဖြစ်ခဲ့တာဖြစ်တယ်ဖြစ်တဲ့အခါမှာလည်းကျွန်တော်တို့တိုင်းသားတွေရဲ့အခွင့်အရေးဆက်ရှင်ဝင်လို့ဒီကံကြီးဖြစ်ခဲ့တာဖြစ်တော့ကျွန်တော်တိုင်းပြည်ကဒီနေ့ဆိုရင်နှစ်ပေါင်းကျော်မဲ့ကျော်68နှစ်ရှိပြီပေါ့ဗျာလက်လက်ကန်တာကိုယ်ကြီးဖြစ်ခဲ့တာဆိုအဲ့ဒီဟာကိုကျွန်တော်တို့ကဒီနေ့ငါလည်းကျွန်တော်တို့ဖြည့်ရှင်မနေရပါဘူးနောက်တစ်ခုကတရားတဲ့တစ်နှစ်ထဲမှာကျွန်တော်တို့ဖြည့်ရှင်မနေရဘူးဒါကကျွန်တော်တို့အချိန်ယူပြီးတော့နှလုံးနဲ့ဖတ်ပေါ့ဗျာဒါကျွန်တော်တက်ဆက်ပြီးအားလုံးပါဝင်ပြီးတော့ရှင်လေးသင်ရပြီအခြေရှာမှကျွန်တော်ရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါမျိုးဆက်ရှိဖို့လိုပါတယ်ကျွန်တော်ကြည့်ထားမှလိုပါတယ
်ကိုစလန်ရောင်းလို့ပြောသလိုဒီ9ရက်အတွင်းမှာဒီလိုရေးကြီးတဲ့ကိစ္စကိုအခြေရှာလို့9ရက်အတွင်းမှာမရနိုင်ဘူးဆိုရင်တော့မှအဲကျွန်တော်တို့သတိထားမိသလောက်ကျွန်တော်တို့အပြင်းလေးလာကြည့်သလောက်ဆိုရင်တခုတည်းသောတက်မတော်ထားရှိရေးဒီညီမန်းချက်နဲ့ပြည်တော်စုတက်မတော်ဖွဲ့စည်းရေးဆိုတဲ့ညီမန်းချက်တွေကြမှာကွဲလွဲချက်ရှိတယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျအဲ့တော့ဒီနှစ်ခုကြမှာအဓိကကွဲလွဲချက်တွေကိုဘယ်လိုသုံးသပ်မိပါသလဲခင်ဗျကိုစလန်ရောင်းလို့နေနေရော
ကျွန်တော်အမြင်ကပြောမယ်ဆိုတော့ဗျာဟိုဒီနေ့ဒီရောက်ရင်းရင်းနီလက်ကမှာဆွေးနွေးတဲ့ကိစ္စတော့ဒါတစ်ပိုင်းပေါ့ဗျာကျွန်တော်တို့အရင်တော့ကျွန်တော်တို့ဟိုနှုတ်နှက်ဖတ်ပေါ့ဗျာအမှတက်ကဲဝင်နေတယ်ဖြစ်ဖြစ်ကြတယ်ဒီလိုစကားပြောနေတဲ့အခွင့်အရေးကိုကျွန်တော်မရှိခဲ့ကြအောင်ဆိုတော့ဒီနေ့တော့ကျွန်တော်တို့ကခါမတစ်ခုတည်းမှာပဲမတူတဲ့အမြင်ရှိတဲ့သူတွေစုစည်းနိုင်ပြီးတော့ကိုယ့်ရဲ့မတူတဲ့အမြင်တွေကိုပြောပြနိုင်တယ်ဒီပြည်အမြင်တွေကနောက်ထောင်ဝင်ရခဲ့တယ်။အဲ့ဒီကတော့ဘာလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ရှေ့ပေါ့ဗျာ။နောက်အနာဂတ်တိုင်းပြည်အတွက်ပြီးသွားတဲ့အခါမှာတော့ဒါကကျွန်တော်တို့ပြောလဲအသုံးဝင်ပါတယ်။နောက်တစ်ခုကတော့နှုတ်နဲ့ပတ်အားလုံးကျွန်တော်ဒီရှေ့ရှေ့တိချမ်းတွေနောက်ထောင်ခဲ့ကြရတယ်။ဆိုတော့ဘာလဲဆိုရင်ဒါကျွန်တော်တို့အပြည့်တော်ဆောင်တယ်လေဆောင်တယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခုနကကျွန်တော်မေးတဲ့မေးခွန်းကိုပြန်ကောက်လို့ရှိရင်အခုဒီတခုတည်းသောတက်မတော်ထားရှိရေးနဲ့ပြည်တော်စုတက်မတော်ဆိုတဲ့ဂျာမန်ကွဲလွဲချက်တွေရှိနေပါတယ်။အဲ့တော့အဓိကကွဲလွဲချက်တွေကဘာကြောင့်လို့သုံးသပ်မိပါသလဲခင်ဗျနောက်ပြီးတော့ဒီကွဲလွဲချက်တွေကဘယ်လောက်ထိကြီးထွားသွားနိုင်ပါသလဲ
ကျွန်တော်ထင်တယ်ဒီဟာကကျွန်တော်တို့ကြားထဲမှာဟိုကြီးမားတဲ့ပုံစံတစ်ခုတော့ဟိုမဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့အခုကကျွန်တော်နှင်းနှစ်ဖက်ဟိုစွန့်နေလေရနေပြီဆိုတော့လေအဲမင်းလက်ချက်ကတော့ရပွဲအတူတူတိုင်းစွန့်နေလေရတဲ့အခါကျတော့ဒါကကျွန်တော်တို့တစ်ခုချင်းညံသွားရင်တော့အခြေတစ်ခုကိုရနိုင်လိမ့်မယ်ပါတယ်အဲ့ဒါချက်ပါနောက်တစ်ခုကတော့ကျွန်တော်တို့ဒီဆိုရပြီးတော့ဒီတော့ဒီစာနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကပြောမယ်ဆိုတော့စစ်ဖွဲ့မှုတက်တာပေါ့ဗျာစစ်ဖွဲ့မှုတက်တာအမြင်ကိုလည်းမျိုးရရှိပါတယ်ဆိုတော့တက်မတစ်ခုလည်းဆိုတာကိုကျွန်တော်တို့ဘက်ကလည်းဒါမူအားဖြင့်ကျွန်တော်တို့သဘောတူပါတယ်လက်ခံပါတယ်ဆိုတော့စစ်ဖွဲ့မှုပုံစံရယ်ကျွန်တော်တို့ဘယ်လိုစစ်ဖွဲ့ကြမလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကြည့်ပါတယ်အဲ့ဒါမှာကျွန်တော်တို့အမြင်လေးတွေနဲ့တစ်ဖက်ကပေါ့ဒီစစ်ဖက်ကကျွန်တော်တို့အမြင်တူတာလေးတွေရှိပါတယ်ဒါကြောင့်ကျွန်တော်ထင်တယ်အချိန်ကြီးကြီးပြည့်မယ်ဆိုတော့ကျွန်တော်ထင်တယ်ဟိုအခြေတစ်ခုကိုရနိုင်တယ်လို့ပြောပါတယ်
ဟုတ်ကဲ့ဒီစုဖွဲ့မှုပုံစံလှုပ်ထုတ်လုပ်နည်းအရကွဲလွဲမှုတွေရှိတာကိုမြမတက်မတော်ဘက်ကရောအလျှော့ပေးညှိနှိုင်းမယ်လို့မြင်မိပါသလားခင်ဗ
ျကျွန်တော်တို့ပထမတစ်ခုကိုကျွန်တော်တို့ကအခုအဖြေရှာဆိုတဲ့အချိန်မျိုးကတော့ကျွန်တော်ထင်တယ်ဟိုတားကြည့်ပါမှာကျွန်တော်တို့ဟိုကြုံရဟိုဖြစ်ခဲ့တဲ့အချိန်မျိုးမရှိပါဘူးဆိုတော့ကျွန်တော်တို့တားကြည့်ရဲ့အချိန်မျိုးအဆုံးနဲ့ကျွန်တော်ထင်တယ်ဒါကတော့ကျွန်တော်တို့အချိန်ကြီးပြီးတော့ရှင်းနေရမယ်ရှင်းနေရမယ်ဖြေရှင်းရမယ်လို့ထင်ပါတယ်ဒီလိုဒီနိုင်ရှင်မျိုးကြီးတဲ့ဖြစ်ရှင်မျိုးဆိုတော့နှုတ်နှစ်ဖက်လက်ခံတယ်လေအဖြစ်တစ်ခုကိုရနိုင်တယ်လို့ကျွန်တော်မြင်ပါတယ
်။ကိုစလန်ရောင်းတို့ဒီညီလာခံမစခင်လေးမှာပဲဒီပြည်တော်စုငင်းချင်းညီလာခံကြီးမစခင်လေးမှာပဲရက်ဖက်လူအဖွဲ့စီတွေဘက်ကကြီးညာချက်ထုတ်တာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ခင်ဗျာ။အထူးသဖြင့်တော့ဒီငင်းချင်းကြီးအရာနိုင်ငံရေးမူပေါင်းတွေကိုစတင်ဆွေးနွေးတဲ့အခါမှာတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေကိုလည်းထည့်သွင်းစဉ်းစားဖို့ဆိုတာမျိုးပါ။အဲ့တော့တကယ်လဲဒီညင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတချို့ဒေသတွေမှာထိတွေ့မှုတွေတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းမျိုးတွေကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ဒီကိစ္စတွေကိုရောညီလာခံတွင်းမှာဆွေးနွေးပြောဆိုတာမျိုးရှိပါသလားခင်ဗျ
ရှိပါတယ်เนาะဟိုကျွန်တော်ဆွေးနွေးကြတာရှိပါတ 要你那张金马不拿，我过天上去过来就下去那新的了，是吧？这块嘛，怎么说？年年你那张金办的，这块嘛，怎么说？在这里就给大家了。第年年你那张你啊，第一个是要拿手这种新的，是吧？但是第一天上的五年怎么的话，你那张那把人怎么就第在国里说啥我给啥的，他的股啊，第这单子呢，这单子是给啥股，他们主要都给退的。像我那天也在国里怎么，你俩下地的哦，第退的有新的专家股。现在怎么都生产目的呢？怎么都细干，还是下干？那个规划的话，怎么都比怎么都比咱这个村办的，特别是人员来讲呢，特别的三年多时间，当然来讲加完了。要比如话，怎么的这个年后，五六年六年两年，然后通过这些啊，怎么都里面解决完了，还是下干。那个规划的话，对怎么都里面，特别是人员来讲呢，六点收入呢，因为那个在银行里面把阿龙发完的去干，要提出来怎么阿龙发完，那也得过。就是说，咱那在的单元单，俺这边分里面就能计划到没？除了高考的这个设计到这个大分到的设计资料方面，是不是单元就能加了吧？那这就能够集中比较能够集中力吧？
啊，库里年轻人那个嘛，比个就是一个那么土木他的单元会系的加码队的，怎么样？第一会的单元广场里面的大家嘞，你那个他们要奥运业务，这个这个系的手臂了，都在加了牛的细胞嘞。那个第二那个嘛。
这种来源，就那路阿龙个班上里面，这种的啊，八来卡加咯。哎，你们不中央的也不会有的，八角的就没八拉嘞，没八拉那哪里是吧？就那边里面添加工人员嘞，那就那添加对吧？然后添加那个时候，至少嘛嘞，第二里阿龙班位嘛，这边就那路是嘛嘞，一些地摊产业的里面的土地上来嘛，是吧？就那路那么出发的，西坡那边就那路，里面地摊的年年的地上来嘛，没好包。因为两年前在两年前在那是可以，阿拉包人嘛的，当地的就是嘛的年年都可以，第三年嘛就只能够用几把嘞。
今年嘛，南特拉没去一个国家，南亚的苏亚，安那里没有大 democracy， 或者讲或者什么苏亚也，人家一批心里嘛，八万亩都也看看的，都也二十两亩亩嘞，太多现在我路没路就能填满了，怎么样？但就为办那个，过的人家一年两个月的比如，那个一亩包呢，起码得数百亩。关于这的事了，该留心。南德拉们苏亚队，这这片们苏拉没有，维班加拉没有吧？可是人家往里的哦，就都等明白了。这这片人嘛，没拉个呀。
啊，可以那是前面的，就那种个哦，当地嘛呀，别当地的特别管好了。哦，修苏瓦那块的啊，都是那个南德拉们苏瓦里啊，然后刚开矿的绿茶西巴的。他们那讲我们就那个当地嘛嘞，就就那个。我在跟苏亚讲，苏亚这边第三个，南德拉梅，那里有上的苏亚讲，这边偏向讲的，你他西边的，那是那里参加了，就那边的，那里也这个的，越高位经验跟他们了，就那当地人员第三的，我设备上的他们说的，我经验经验跟他们碰见他们了，就那第二吧，哎，那个广场上设备过来啊，就那里边的人员你来干嘛都要比较老困难，跟他对待这两天，如果那里第三的设备上他们说，我表扬西边了，现在看见了。其实咱们石油家嘞，就咱听的就，两年时间，水泥屋里嘛咯，就那个，但石油里的多的把瓦呀，哦，钢筋屋里嘛，就那听的天台嘛嘞，这种嘞，就那个里面水泥屋的规装物，天台这边前面那个，你现在那个就那里面没嘛嘞。
你比如嘛，比如说人家伊拉跟的要开的 ABSDF， 你妈那个路上叫他们 Democratic 的物业，不无上搞不地位，是哪样？我就那石头没变给他吧，就那地台屋吧，怎么样？
တော်တော်ရှင်နဲ့ခုကြားခဲ့ရတာကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ19ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းများနဲ့ဦးစီအူစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုကြားကြရမှာပါခုရင်ဆုံးတော့ဦးစုစီတူအောင်မြင့်ရဲ့ပြည်တွင်သုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ခွဲထက်၍အယူအဆပြန်ကောင်းထောင်ထလာနိုင်မလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နိုင်ကကိုညင်းတင်ဆက်ထားပါရရှင
်အစိုးရအဖွဲ့ရုံးဆိုင်ရာနေပြီးတော့မှလွှတ်တော်တစ်ခုကနေနောက်လွှတ်တော်တစ်ခုကိုတာဝန်လွှဲပြောင်းပေးရဖို့ပြင်ဆင်နေကြခြင်းမြန်မာကွန်မရှင်စင်တာမှာအစိုးရဝန်ကြီးတွေတပ်မတော်အရာရှိတွေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေအပါအဝင်လူပေါင်း600ကျော်ငြိမ်းချမ်းရေးကိစ္စအနာဂတ်ပြည်ထောင်စုသွေးကိစ္စဆွေးနွေးနေကြခြင်းထွက်ပေါ်လာတဲ့သတင်းတစ်ပုဒ်ကတော့ပြည်ကြားလွတ်လပ်တဲ့ကချင်နိုင်ငံတော်တစ်ခုတည်ထောင်မှုကချင်ပြည်သူ့ပါတီကချင် Republic Party KRP ဆိုတဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုတဲ့သတင်းပါပဲဒီသတင်းမှာပါတဲ့အချက်လက်တွေဘလောက်ခိုင်မာတယ်မခိုင်မာဘူးမသိရပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်တည်ငောင်းတပုတ်တော့မဟုတ်ပါဘူးအဲ့ဒီကချင်ပြည်သူ့ပါတီကဘာတွေထုတ်ပြန်တယ်လဲဒီထုတ်ပြန်ချက်ကြောင့်ဘာပြဿနာတွေရှိလာနိုင်တယ်လဲအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ရေးနဲ့ပတ်သက်ပြီးဘလို့လောက်ကိုင်ဆောင်ရွက်သင့်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
် KRP ရဲ့ယာယီအထွေထွေအတွင်းရမှုလို့ခေါ်တဲ့ဦးလက်ရှိယောနာမစ္စမာတည်င်းဌာနကိုပြောတာကလွန်ခဲ့တဲ့15နှစ်2001 2002မှာ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာစစ်ဆေးရကဦးစီးကျင်းပါတဲ့ညောင်နေပင်ညီလာခံကိုတက်ပြီးဖွဲ့စည်းပုံရေးဆွဲရေးမှာပါခဲ့တယ်။နောက်ပိုင်း KIA ကချင်ပြည်လွတ်လပ်ရေးတက်မတော်ကိုအစိုးရကနေသားဆောင်တက် BGF ပြောင်းလဲဖို့ဖိအားပေးလာချိန်မှာ DKRP ပါတီကိုဖွဲ့စည်းဖို့ကြံစီခဲ့တာလို့ဆိုပါတယ်။နောက်ပိုင်း KIA ကနေချားဆောင်တက်ဖွဲ့စည်းတာကိုလက်မခံတဲ့အတွက်ပါတီဖွဲ့စည်းရေးဆက်မလုပ်တော့ပဲရပ်ဆိုင်းထားလိုက်တယ်လို့သူကပြောပါတယ်။ဒါပေမဲ့2013 14ခုနှစ်ကစပြီး KIO ဟာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA မှာလက်မှတ်ထိုးဖို့ပြင်ဆင်ခဲ့တဲ့အကြောင်းဒါကြောင့် KIO ဟာငကိုယီမန်းချက်တွေနဲ့သွေးပြီးသွားပြီးဖြစ်တဲ့အတွက်သူတို့အနေနဲ့အခုလိုပါတီအဖွဲ့အစည်းအသစ်တစ်ခုတည်ထောင်ဖို့လုပ်ကင်ရတာလို့ဆိုပါတယ်။ဥလရှိယောနာရဲ့ပြောပြချက်အရာသူတို့ဖွဲ့မဲ့ပါတီတင်းမှာကချင်ခရစ်ယာန်အသင်းတော်ကဘာသာရေးခေါင်းဆောင်တွေ KIO ကခေါင်းဆောင်တချို့နဲ့ KIA လက်အောက်ခံကချင်ပြည်သူစစ်ကခေါင်းဆောင်တွေနဲ့ပါဝင်ဖွဲ့စည်းထားတယ်လို့ပြောပါတယ်။ဒီအဖွဲ့ဟာ KIO နဲ့မတူတဲ့အကြောင်း KIO ကအစိုးရနဲ့ဆွေးနွေးပြီးသူတို့အဖွဲ့ကတော့အစိုးရနဲ့မဆွေးနွေးဘူးလို့ဆိုပါတယ်။နောက်ပိုင်း KIA နဲ့အစိုးရတက်ညှိနှိုင်းပြီး KIA ကဖယ်ပေးလိုက်တဲ့နေရာတွေမှာအစိုးရစစ်တပ်ကလာပြီးတက်ဆွဲရင်အဲ့ဒီနေရာတွေကိုသူတို့ကဝင်ရောက်တိုက်ခိုက်မယ်ဒီအတွက်ကချင် Republic Army KRA ဆိုတဲ့တပ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ
်ဦးလရှိယောနာရဲ့အဲ့ဒီပြောဆိုချက် KRP ရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး KRU အဖွဲ့တာဝန်ရှိသူတွေကတော့ဒါဟာမလုပ်သင့်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရက်ဘက်လူမှုဖွဲ့စည်းတာဝန်ရှိသူတွေကလည်းဒီအဖွဲ့ဟာကချင်ပြည်နယ်ထဲမှာရှိတာမဟုတ်ဘူးကချင်လူထုကိုလည်းကိုစားမပြုဘူးဆိုပြီးထုတ်ဖော်ပြောဆိုထားကြပါတယ်ဒီသတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးသမရယုံညွန်ကြိုင်းမှုဥဇော်ထေးကိုမှုဇော်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်ဆံမျက်နှာမှာအသွင်ကူးပြောင်းစမြန်မာဒီမိုကရေစီမြန်မာနေဦးကိုတစားစီကျိုးပြက်သွားစေနိုင်တဲ့ကြိုးပမ်းအထောက်အမှုတရားလိုပဲမြင်ပါတယ်ဆိုပြီးမှတ်ချက်ပြုထားပါတယ်။တကယ်တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ကာလအတော့ကိုရှည်လျားလာပါပြီ။ပြည်တွင်းစစ်ကြောင့်ပဲဆရာနာရှင်စနစ်ပေါ်ပေါက်ဆရာနာရှင်စနစ်ကပဲတိုင်းသားစီးလုံးညွတ်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုနှိပ်ကျပျက်စီးစေခဲ့တာဖြစ်ပါတယ်။အခုအဲ့ဒါကိုကူစားဖို့နိုင်ငံရေးသမားတွေတမရခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေစူးစမ်းနေကြတဲ့ကာလတွေဖြစ်ပါတယ်ဒီလိုစူးစမ်းနေကြရမှာတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရက်စက်အောင်တော့မလုပ်နိုင်သေးပါဘူးအဖွဲ့တချို့နဲ့အပြစ်ရနိုင်ခဲ့ပြီဖြစ်ပေမဲ့အဖွဲ့တချို့နဲ့တော့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေသေးပါ
နောက်တတိုင်းပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးလုံနိုင်ခဲ့ရင်တော့ဒီမိုကရေစီရေးငြိမ်းချမ်းရေးတည်ဆောက်ရေးလက်နက်ကိုင်တပ်တွေပေါင်းစည်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအများကြီးအရှိကြကြီးဆွေးနွေးတည်ဆောက်ရအောင်မှာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာအခုလိုပြည်ထောင်စုတဲကခွက်ထွက်မယ်ဆိုတဲ့အယူအဆမျိုးပြန်ပေါ်လာတာဟာအစိတ်အတောက်တစ်ခုလိုဖြစ်နေမှာကတော့သိကြပါတယ်။ဒီအယူအဆဆွဲကင်ခြင်းဟာကချင်တိုင်းရင်းသားတွေအတွက်မကောင်းသလိုပြည်ထောင်စုအတွက်လည်းကောင်းကျိုးဖြစ်စေမှာမဟုတ်ပါဘူး။အဲ့ဒီအတွက်ဒီလိုအစိတ်တောက်အယူအဆမျိုးကိုပထမဦးဆုံးတိုက်ဖြတ်ဖို့လိုတာဟာကချင်တိုင်းရင်းသားတွေရဲ့ဥဆောင်အဖွဲ့အစည်းဖြစ်တဲ့ KIO ကိုယ်တိုင်ပဲဖြစ်ပါတယ်။ဒါအပြင်အခြားသောကချင်လူမှုအဖွဲ့အစည်းတွေကလည်းဒီလိုခွဲထည့်ရေးအယူအဆကိုလက်မခံဘူးဆိုတာမျိုးထုတ်ဖော်ပြောဆိုလိုပါတယ်။လက်ရှိပြဿနာဟာပြည်ထောင်စုအတွင်းမှာဖြစ်ပွားနေတဲ့ပြည်ထောင်စုရဲ့ပြဿနာအဖြစ်ရှုမြင်ကြဖို့လိုပါတယ်။ဒါအပြင်လက်နက်ကင်တပ်ဖွဲ့တွေတတက်ပြီးတတက်ထပ်ဖွဲ့တာဟာပြဿနာတွေရဲ့အဖြစ်မဟုတ်ဘူးဆိုတာကိုလည်းနားလည်ကြဖို့လိုပါတယ်
။ဒိုင်းသားတွေလက်နက်ကင်တွေအနေနဲ့ပြဿနာကိုပြည်ထောင်စုပြဿနာလို့နားလည်ရယ်။နေချက်ဆန့်ကျင်ရေးဖက်စစ်တော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့တပ်မတော်ကြီးကိုတိုင်းသာစီလုံးညွေရဲ့အကောင့်ထဲပေါ်တဲ့ဒီမိုကရေစီစနစ်ကိုလိုလားတဲ့ပြည်တော်စုတက်မတော်ဖြစ်လာအောင်ဝိုင်းပြီးကူညီရဖို့လိုပါတယ်။တိုင်းပြည်မှာဒီမိုကရေစီထွန်းကားလာအောင်စ조사ရုံးကန်နေသူတွေကိုဝိုင်းပြီးအားပေးကြဖို့လိုပါတယ်။ပြည်တော်စုတွေမှာရှိတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားရမှာတက်တက်ကြွကြွပါဝင်ဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲကိုယ့်လူမျိုးစုတစ်စုကိုယ့်နယ်မြေအရေးတစ်ခုထဲကိုပဲကြည့်ပြီးပြည်တော်စုတစ်ခုလုံးရဲ့ပြဿနာဖြေရှင်းရမှာမပါဝင်ခဲ့ရင်ကိုလိုလားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာမျိုးပေါ်ပေါက်လာရေးဟာလည်းအလှမ်းဝင်းနေအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လာမယ့်အင်္ဂါနေ့ည9နာရီတိုက်လေးလိုင်းဆွေးနွေးခန်းမှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
တော်လာရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလုတ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်။ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပ်တောင်းတောင်ကျင်းဤတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန့်ဒေသကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုNLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွဲဖြည့်ရှင်းတင်ပါတယ်လဲဆိုတော့အင်္ဂါနေ့ညထက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်။
အင်္ဂါနေ့ည9နာရီတရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီဒီပုတ်နဲ့လည်းဖြောရေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ဗီဒီယိုကပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့အားကစားသတင်းဒူဒူထော်ရာတွေကိုစူးစီးထားတဲ့သတင်းဒီပုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတာကိုပြောပြပေးချင်ပါတယ်သောရရှင်နှင်းဝေလိုင်းကတိတ်ကြိုက်တဲ့အားပေးပါမယ်လို့ရေးလာသလိုရဲကြီးဆိုတဲ့သောရရှင်ကတော့လက်နှစ်ဖက်တီးပါတယ်တဲ့လက်ခုပ်တီးရအောင်ဆိုလို့လည်းထင်ပါတယ်နော်မင်းမင်းဆိုတဲ့သောရရှင်ကတော့အားကစားသတင်းတွေတင်ပေးတာကျေးဇူးပါများများတင်ပေးပါနော်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ပါဒီလိုအားကစားသတင်းထူထူထော်ထော်လေးတွေကိုစူးစီးထားတဲ့သတင်းတွေကိုတော့ကျမတို့အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာရောထုတ်လွှင့်ပေးနိုင်အောင်ကိုရန်နိုင်စူးစမ်းနေပါတယ်နော်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မ မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ပုံစံသက်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့တည်ငြိမ်မှုတော့တော်ရရှိနေကြမယ်ထင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနိုင်ငံသားရေးဌာနကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တာဟာအဲ့ဒီဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာကိုမြန်မာကထောက်ခံကြောင်းပြသလိုက်တာဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာရေးကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာကြတဲ့ထင်မှာတော့ရဲထက်ဆိုတဲ့တော်ရရှင်က
ဘာပဲပြောပြောအမေရိကန်လုတ်တာမှန်တယ်နိုင်ငံငယ်တွေမှသာနျူကလ িয়ার လက်နက်ရှိလို့ရှင်အတော်များများနိုင်ငံတွေထင်အားဆိုင်ပြီးတော့လုတ်ချင်တာလုတ်ကြမှာအသေးချာပါပဲအစွန်းအောင်နိုင်ငံတွေဆိုရင်ပိုဆိုးတာပေါ့အမေရိကန်လိုမျိုးဒီနေ့ကဘာမှာလူခွင့်ရေးလူအပ်တာမှန်သမျှဥဆောင်ပြီးတော့လုတ်ပေးနေတာစီးပွားရေးကောင်းတော့မှနိုင်ငံတိုးတက်မှာအမှန်ပါပဲလူခွင့်ရေးမရှိတိုင်းပြည်တိုးတက်အောင်ဘာမှမလုတ်ပေးတဲ့ခေါင်းဆောင်နိုင်ငံတွေကိုအလိုမရှိပါဘူးမကြိုက်တဲ့နိုင်ငံတွေထဲမှာဒီမြန်မာခေါင်းဆောင်တွေအထင်ကြီးအားကိုးတဲ့တရုတ်နိုင်ငံကိုမကြိုက်ဆုံးပဲဘယ်သူတွေဘာထင်နေမှာအမှားနဲ့အမှန်ဒါပါပဲ
တရုတ်ကိုမကြိုက်ပါဘူးလို့ဒီသောရရှင်ကရေးလာပါတယ်မင်းမင်းကိုဆိုတဲ့သောရရှင်ကတော့ဒီထုတ်ပြန်ချက်ကဘယ်လိုရည်ရွယ်ချက်နဲ့ထုတ်ပြန်တာပါလဲဆိုတော့မေးခွန်းထုတ်လာပါတယ
်ထုတ်ပြန်ချက်လို့ဆိုပါတယ်ဒီထုတ်ပြန်ချက်ကိုလွှတ်တော်ကခွင့်ပြုခဲ့တာလားဦးသိန်းစိန်နဲ့ဦးမင်းအောင်လိုက်နှစ်ယောက်ပေါင်းပြီးထုတ်ပြန်တာလားမြန်မာနိုင်ငံရဲ့ငင်းကျဲစွာအတူရှင်တွဲနေထိုင်မှုကဘယ်ရောက်သွားတာလဲမြန်မာနိုင်ငံမှာအရင်ကဒါမျိုးလုပ်တာမရှိခဲ့ပါဘူးအခုမှဘာရွေချက်လဲဆိုတော့မေးစရာလည်းရှိပါတယ်ရွေချက်တစ်ခုနှစ်ခုမကတော့ပါဘူ
းဒီလိုမျိုးမြောက်ကိုရီးယားကနေပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်ပြီးတဲ့အခါမှာတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တတ်နိုင်တဲ့အမေရိကန်ဘုံကျဲလေယာဉ်ကိုတောင်ကိုရီးယားနိုင်ငံဘက်မှပြန်ဝဲပြီးတော့အမေရိကန်ကလက်တုံ့ပြန်ခဲ့ပါတယ်နျူကလ িয়ার လက်နက်တည်နိုင်စွမ်းရှိတဲ့ B-52 ဘုံကျဲလေယာဉ်ကကွမ်ကျွန်းအနီးနားကအခြေစိုက်စခန်းမှာစတဲ့ချတာဖြစ်ပြီးတော့တောင်ထဲမြောက်ကိုရီးယားနိုင်ငံပိုင်းခြားထားတဲ့နေဆက်နဲ့82ကီလိုမီတာအကွာအိုဆန်လေတဲ့အခြေစိုက်စခန်းပေါ်မှာပြန်ဝဲပြခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အထက်မှာတော့ David Sky ဆိုတဲ့သောရရှင်က
US Fort Trade Center တိုက်ခိုက်ခံရတော့အာဖဂန်မှာရှိတဲ့တာလီဘန်ဆိုရကို B-52 တွေနဲ့တွားပြီးတော့ဘန်ကားဖြတ်ပုံးနေကျဲချတာကြောက်ဆောင်ကြောက်တန်းတောင်ကုန်းနေတောင်ပွင့်ထွက်ပျက်စီးကတာလီဘန်တွေပြေးစရာမြေမရှိပဲရှင်တဲ့သူတွေလည်းထွက်ပြေးကြတာ B-52 ရဲ့ဘန်ကားဖြတ်ပုံးတွေအစွမ်းကြောင့်ပါဒါတော့ B-52 မှာပါတဲ့ဘန်ကားဖြတ်ဘုံအဆင်ပဲရှိပါသေးတယ်။ပစိဖိတ်သမုတ်တရား US Guam Leaders ကကိုရီးယားအထိသွားစင်းအောင်မစင်းပဲမနာရန် Guam ကျွန်းကိုပြန်သွားနိုင်တာ B-52 ရဲ့တာဝေးသွားစွမ်းရည်တွေပါ။နျူကလ িয়ার ဘုံဒါဇင်ပေါင်းများစွာကိုဘလောက်ဝေးတဲ့နေရာမဆိုသွားရောက်ကျဲချနိုင်တဲ့ US ရဲ့အာကိုရဇုံမဟာဗျူဟာမြောက်ဘုံကျဲလေယာဉ်ကြီးပါ
။ဒီသတင်းထဲမှာပါတဲ့ဘုံကျဲလေယာဉ်ကမဟာဗျူဟာမြောက်တဲ့ဘုံကျဲလေယာဉ်ကြီးပါဆိုတော့သူသိတာကိုရေးပြလာပါတယ်။ဒါမဲ့ဘလောက်ပဲမဟာဗျူဟာမြောက်ပါစေမြောက်ကိုရီးယားကဂယူဆိုင်မှာမဟုတ်ပါဘူးလို့ရေးလာတဲ့ဆန်နီလာဆိုတဲ့သောရရှင်ကတော့
ဘုံကျဲလေရင်ပြန်ပြတာလောက်ကတော့မြောက်ကိုရီးယားကပြင်းအောင်ပြင်းသေးတယ်လို့တွေးမှာပဲဆန်ရှင်လည်းဂယူဆိုင်မယ်မထင်နဲ့သူကြောက်တာကတရုတ်ကြီးသူ့နောက်ကရက်မနေမှာကိုပါပဲတရုတ်ကြီးကလည်းသူ့နိုင်ငံနဲ့ကက်လျက်မှာဒီမိုကရေစီနိုင်ငံတစ်ခုပေါ်ထွန်းလာမှာအမေရိကန်စစ်တပ်တွေရောက်လာမှာစိုးရိမ်တာကြောင့်သူ့ကိုဖိအားပေးအကြက်ကန်ခိုင်းရင်လည်းထိထိရောက်ရောက်လုံးမယ်မထင်ပါနဲ့အညာအညာလုံနေမှာပါပဲရှေ့ကာကင်းစခန်းလိုပဲသဘောထားနေမှာပါပဲဆန်ရှင်တွေများလာရင်စီးပွားပြတ်တယ်စစ်ပွဲလည်းမဖြစ်ရင်ဒီအတိုင်းသာလှုပ်ထားလိုက်အမှုမြုံဘုံတွေတတိကြီးကဘာအနှံ့များလာပြီးကြောက်เสียမတော်တဆမှုတွေဖြစ်လာမှအခုရာသီဥတုပြောင်းလဲမှုကိုတကဘာလုံးကြောက်တယ်လို့ကြောက်လာတော့မှအမှုမြုံလက်နဲ့ဖြတ်သိမ်းရေးကိုဝိုင်းလုံးကြပါစို့
ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲကြော်ဆိုးဆိုတဲ့သောရရှင်ကလည်း
ယုံကြည်ချက်ခံယူချက်မတူခေါင်းမာတဲ့မိဘတွေကြောင့်ကွဲကွာနေကြတဲ့မောင်နှမနှစ်ယောက်တောင်မြောက်ကိုရီးယားကိုရခင်အရှေ့အနောက်ဂျာမနီလိုဘာလင်တိုင်းကြီးပြိုကျပြီးနှစ်နိုင်ငံပေါင်းစည်းသွားသလိုမြင်ကျင်မိပါတယ
်။ဒါကတော့ VOE ကတင်ဆက်ပေးခဲ့တဲ့ကမ္ဘာမျက်မှောက်ရေးရာသတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအခုလိုနားဆင်အားပေးဖတ်ရှုပြီးတော့အခုလိုတုံ့ပြန်စာရေးသားလာကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။နောက်ထပ်လည်းသောရရှင်တွေရဲ့မှတ်ချက်စာတွေကိုဆက်ပြီးတော့ဖော်ပြဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါလိမ့်ရှင်။ဗြိတိသျှနာမည်ကျော်အဆိုတော်ကြီးဒေးဗစ်ဘိုဝီအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားတာသိလိုက်ကြမယ်ထင်ပါတယ်ဂီတနယ်ပယ်မျိုးစုံမှာပါရမီထူးတဲ့အဆိုတော်ကြီးဒေးဗစ်ဘိုဝီအမှတ်တရသူ့ရဲ့သချင်းတွေကလူကြိုက်များတဲ့သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်1981မှာတော့နာမည်ကျော်ပေါ့ပ်အဖွဲ့ဖြစ်တဲ့ Queen နဲ့ဒေးဗစ်ဘိုဝီတို့ပေါင်းပြီးတော့တည်ဆုခဲ့တဲ့သချင်းလည်းဖြစ်ပြီးတော့ UK Single တေးတပြားစီမားနံပါတ်ထိပ်တဲ့သချင်းမှာဒေးဗစ်ဘိုဝီအတွက် UK နိုင်ငံမှာတတိယမြောက်နံပါတ်1ဖြစ်တဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းကို Queen အဖွဲ့ရဲ့အကောင်းဆုံးသချင်းများတေးတပြားမှာထည့်သွင်းထားပြီးတော့ဘိုဝီကလည်းသူ့ရဲ့အကောင်းဆုံးတေးတပြားအခွေမှာထည့်သွင်းထားတာပါ။ဒါကြောင့်သူတို့နှစ်ဖက်လုံးကြိုက်တဲ့ ပြည်သက်တွေကလည်းကြိုက်တဲ့ဒီသတင်းလေးကိုတင်ဆက်ပေးကြပါမယ်။ Under Pressure ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါဦးနော
ကျွန်တော်ကတော့ပင်တရားမျိုးနယ်ကအစာရေးလာတဲ့ကိုဆိုးမြင့်မှာသူကချောက်ကိုလဲသွားရင်းနဲ့ချောက်ဖက်မှာအစိုးရဌာနတခုလက်ပေးလက်ယူမှုတွေကြဲကြဲပြင်းပြင်းလှုံ့ဆောင်နေတဲ့အတွက်အခုလိုမျိုးကိုစားအစာရေးလိုက်ရပါတယ်ဆိုပြီးတော့ဗီဒီယိုကြီးကနေရှင်းဖွင့်လာတာဖြစ်ပါတယ်ကျွန်တော်ကတော့ပင်တရားမျိုးနယ်ကကိုဆိုးမြင့်မှာပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကချောက်မြို့နယ်ဘက်ကိုရောက
ော့မှ6ကလာဝကရုံးမှာပတ်စံတွေတောင်းနေတာတွေ့လို့ပါဆိုပြီးတော့စာရေးပြီးဗီဒီယိုကိုရင်ဖွင့်လာတာပါဟုတ်ကဲ့ဒီမှာကျွန်မစဉ်းစားမိတာကတော့ဟိုတခြားနိုင်ငံတွေမှာလည်းဒီစာရွက်စာတန်းကိစ္စတွေတောင်းယူရင်တော့ဒီစာရွက်စာတန်းကြီးဒီမှတ်ပုံတင်ကြီးဒါမှမဟုတ်လေရှောက်လွှာစာရွက်ကြီးပေးရတာမျိုးရှိတတ်ပါတယ်နော်ဒါမဲ့လေဒီမှာပြောစရာရှိတာကနိုင်ငံတကာမှာဒီလိုစာရွက်စာတန်းကြီးပေးတဲ့နေရာမှာနိုင်ငံသားတွေရဲ့ဝင်ငွေနဲ့နှိုင်းယှဉ်မယ်ဆိုရင်ပမာဏကဘာမှမပြောတော့ပါဘူးတကယ်ကုန်ကြတဲ့စာရွက်စာတန်းကြီးပဲပေးရတာရှိပါတယ်တခြားမဆိုင်တဲ့ကိစ္စရက်တွေအတွက်စာရွက်စာတန်းကြီးဆိုပြီးတော့ပေးရတာမဟုတ်ပါဘူးရှင်ဒါကတော့နည်းနည်းလေးရှင်းတွေးပြီးတော့သုံးသပ်ဖို့လိုမယ်ထင်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိတ်ချစ်တဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသတင်းစစ်လေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ရတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာတခြင်းလေးတွေကြိုက်တဲ့သောရရှင်တွေကိုတခြင်းလက်ဆောင်ပေးကြပါတယ်ရှင်။ခင်းဆုစုနိုင်သည်ဆိုထားတဲ့ဘသူရီမေးမေးဆိုတဲ့တခြင်းလေးကိုတော့တခြင်းတွေတိတ်ကြိုက်တဲ့ကျွန်တော်တို့ VOE ကညီမငယ်ခင်ဖြူထွေးကသောရရှင်တွေအတွက်ရွေးချယ်ပေးထားတာဖြစ်ပါတယ်။မခင်ဖြူထွေးနဲ့အတူနားဆင်ခံကြကြရအောင်ပါနော်။ပျော်ပြတော့မယ်မလဲတော့တဲ့ကစကားလေးခံတော့နင်တယောက်တည်းတော့တုံ့ရှိနေတဲ့စိတ်တွေเดี๋ยวเปลี่ยนใจแล้วเลยจบๆเลยเป็นน่าสายลูตาหมดอาการดีชีวิตจากาชีชีเนี่ยอ่ะตัวใจเนี่ยไม่เปลี่ยนเลยอะไรนะซองดิสกาโยชันซอมมาเบ้เมเนี่ยเทงาทะเบ้ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရှင်းပြစာတွေနဲ့တည်သင့်တောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်เนาะတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် Welcome Lums and Message in the Manage Jama Jam we so much baby so particularly Jay you only be it's a journey but to the boat of me No doubt come again you change jaga she she
အေးတနာကြောတင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်တော်ရတာပါရှင်။ဒီစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်ထုတ်လင်းပေးနေပြီးပြန်လည်ထုတ်လင်းချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်။ခုတော့ဒီကနေ့ညပိုင်းစီစဉ်ရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားဆန်များတရင်များစီစဉ်ကိုတင်ဆက်ပေးပါမယ်။ဟန်ဂေရီနိုင်ငံရဲ့မြို့တော်ဘူဒါပတ်မှာကျင်းပတဲ့နိုင်ငံတကာဆက်ကပ်ပွဲတော်ဟောင်ကောင်ကျွန်းမှာကျင်းပတဲ့ဟောင်ကောင်အယုံနဲ့ဂိမ်းပြပွဲနောက်ပြီးတော့အမေရိကန်ပြည်ထောင်စုလတ်စ်ဗီဂတ်စ်မှာကျင်းပနေတဲ့ CES ပြပွဲမှာ Fly လို့ခေါ်တဲ့အဝေးထင်း drone ယာဉ်တမျိုးအကြောင်းတို့ကိုမှတ်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ဆက်ထားပါရရှင
်ဟန်ဂေရီနိုင်ငံရဲ့မြို့တော်ဘူဒါပက်စ်မှာနိုင်ငံတကာဆက်ကပ်ပွဲတော်ကိုကျင်းပနေပါတယ်။၅ရက်ကြာကျင်းပတဲ့ဒီပွဲတော်ကိုမြို့တော်ဆက်ကပ်ရုံမှာကျင်းပတာဖြစ်ပြီးကမ္ဘာအနှံ့အပြားကဂျွန်းဘာပညာရှင်နဲ့အနုပညာရှင်ပေါင်းများစွာကဖျော်ဖြေမှုပေါင်း20လောက်ကိုလှုပ်ပြခဲ့ကြတာပါ။ဆက်ကပ်အနုပညာကိုဂုဏ်ပြုတဲ့ပွဲလည်းဖြစ်ပြီးကျွမ်းကျင်သူတွေကစုရဖို့အတွက်အပြင်းထန်ပြိုင်ဆိုင်ကြတဲ့ပွဲလည်းဖြစ်ပါတယ်။ထုတ်လုပ်သူဒါရိုက်တာနဲ့ဖျော်ဖြေပွဲတွေရဲ့ကိုယ်စားလှယ်ပေါင်းများစွာကလူသစ်ရှာတဲ့ပွဲလည်းဖြစ်တဲ့အတွက်ပါဝင်သူတွေအတွက်အရန်ရေးကြည့်တာပါကိုလံဘီယာနိုင်ငံကဒဂါလင်းဆိုတဲ့အဖွဲ့ကတင်မင်းတမန်ဘိန်းဆိုတဲ့ပြကွက်နဲ့ဒီနှစ်အတွက်ပထမဆုကိုရသွားပါတယ်ဒီပြပွဲမှာပြတဲ့အကွက်တွေဟာဆုံးဖြတ်တဲ့ဒိုင်းသူကြီးတွေရင်သက်ရှူမောသွားအောင်လုပ်ရတာဖြစ်တဲ့အတွက်လုပ်ပြတဲ့အမှုပညာရှင်ဖန်တီးရှင်တွေနာမည်ကျော်ကြားသွားမှာဖြစ်သလိုဘဝပြတ်သွားနိုင်တာလည်းဖြစ်ပါတယ်
ရောက်ဒီ last week ဆာကျင်းပနေတဲ့ CES ပြပွဲမှာတော့ fly လို့ခေါ်တဲ့အဝေးထင်းယာဉ် drone တစ်မျိုးကိုပြသခဲ့ပါဗျ။ဒီ drone ပုံစံဟာထူးခြားပြီးကွန်ပျူတာနဲ့အာရုံခံကိရိယာတွေအများကြီးပါလို့ smart လည်းဖြစ်တယ်လို့ဘေးအန္တရာယ်လည်းကင်းအောင်စီမံထားပါဗျ။တ တခြားဝေးထင်းရင် drone တွေလိုလည်နေတဲ့ပံငါတွေကအပြစ်မှမဟုတ်ပဲ plastic ball လုံးအဝိုင်းထဲမှာထည့်ထားပြီးတခုတည်းပါတဲ့အတွက်လူနဲ့ဝင်တိုက်မိရင်တောင်မှအန္တရာယ်မရှိပါဘူး။လေထဲမှာသူ့ဘာသာပြန်နိုင်ပြီးလိုအပ်တဲ့ချက်လက်တွေစုဆောင်းပေးတာပစ္စည်းတွေတဲပို့ပေးတာမျိုးပါလုပ်နိုင်ပါတယ်။တနေရာထဲမှာသူ့ဘာသာဒီလေထဲမှာတက်နေအောင်လို့လည်းနေနိုင်တဲ့အတွက်ကြောင့် selfie လို့ခေါ်တဲ့ကိုယ့်ရဲ့ပုံကိုကိုပြန်ပြီးတော့ကောင်းကောင်းရိုက်လို့လည်းရပါတယ်။ Belgian နည်းပညာကုမ္ပဏီဖြစ်တဲ့ Fly ဟာစုဦးတီထွင်သူတွေငွေချေးအရင်းနှီးတောင်းခံတဲ့ Kickstarter Internet စာမျက်နှာမှာဒေါ်လာ3သိန်းမတည်ခဲ့တဲ့အတွက်အစကောင်းတယ်လို့ပြောရမှာပါရှင်။
ကောင်ကျွန်းမှာတော့ကလေးကစားစရာပြပွဲကျင်းပနေပါတယ်။အမွေးပွားရုပ်မျိုးစုံပြသထားတဲ့ဟောင်ကောင်အရုပ်နဲ့ဂိမ်းပြပွဲဟာအာရှမှာတော့အကြီးဆုံးဖြစ်ပါတယ်။ဒီပွဲမှာကလေးနဲ့ပတ်သက်တဲ့အဝတ်အစားအသုံးဆောင်ပစ္စည်းမျိုးစုံကိုလည်းပြသတာဖြစ်ပါတယ်။1980ကတည်းကချမှတ်ထားတဲ့ကလေးတယောက်ပဲယူရမယ်ဆိုတဲ့မူဝါဒကို2015ခုနှစ်မှာကလေးနှစ်ယောက်ယူလို့ရတယ်လို့ပြင်ဆင်လိုက်တဲ့တရုတ်နိုင်ငံရဲ့မူဝါဒဟာကလေးကစားစရာနဲ့အရုပ်လုပ်ငန်းတွေအတွက်တော့သတင်းကောင်းကြီးဖြစ်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးအနေငယ်ကျနေပေမဲ့လည်းကလေးတွေအတွက်တော့ပတ်စံသုံးဖို့ဝင်မလေးကြပါဘူးလို့ပြောပြီးတော့ကလေးနှစ်ယောက်တင်နိုင်တဲ့တွန်းလှဲ့အသစ်ကို Good Baby International ကုမ္ပဏီကမိတ်ဆက်ပေးပါတယ်ဟောင်ကောင်အခြေစိုက် 4M Industrial Development ကုမ္ပဏီကလည်းအသက်၈နှစ်နဲ့အထက်ကလေးတွေအပြင်မိဘတွေပါကစားလို့ရတဲ့ပညာရေးဆိုင်ရာအရုပ်တွေကိုမိတ်ဆက်ပေးထားပါတယ်အဲ့ဒီတဲကမှaugmented reality နည်းပညာကိုအခြေခံပြီးပြုလုပ်ထားတဲ့ဒိုင်နိုဆောပုံရိပ်ကိုကလေးတွေဟာညီကိုမောင်နှမတွေနဲ့အပြင်မိဘတွေနဲ့ပါအတူဝိုင်းပြီးတိဆောက်ဖန်တီးလို့ရပါတယ်။ပြာကန်ပေါင်း2800လောက်ဟာရှေးရုံးပုံစံအယုတ်တွေနဲ့အတူထူးထူးဆန်းဆန်းတွေပါတီထွင်ပြတာတဲ့အတွက်နိုင်ငံပေါင်း65နိုင်ငံကဝယ်ယူသူတွေကိုဆွဲဆောင်နေပါတယ်
ဘာသာလွားထူးခြားဆန်းများသတင်းများစီစဉ်ကိုမှခင်ဖြူရင်းနဲ့အတူကိုငိန်ချန်တို့ကတင်ဆက်သွားတာပါရှင်။မနက်ဖြန်တင်းလာနေမနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကနေခုအတန်လွင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းစီစဉ်နေမှာကြာခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တည်ရင်အချင်းချက်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်အစ္စလာမ်ရဲ့သမ္မတနိုင်ငံဟာသူ့ရဲ့သမိုင်းအတွင်းခေတ်သစ်တစ်ခုကိုချင်းနှင်းဝင်ရောက်ခဲ့ပြီလို့အီရန်သမ္မတဟာဆန်ရူဟာနီကအီရန်ရဲ့နျူကလ িয়ার ရေဆောင်ရွက်မှုတွေကြောင့်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအဆုံးသတ်လိုက်တဲ့အပေါ်ချီးကျူးစကားပြောဆိုတဲ့အနေနဲ့ဒီကနေ့တင်းငင်းနေနေ့ပြောဆိုတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်နှစ်နှစ်နီးပါးကြာအခြေအနေဆေးဆက်ညှိနှိုင်းခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဇူလိုင်လကဗီယက်နာမှာရရှိခဲ့တဲ့သဘောတူညီချက်အရချမှတ်ထားတဲ့စီးမျဉ်းသတ်မှတ်ချက်တွေကိုအီရန်အစိုးရဘက်ကလိုက်နာခဲ့တယ်လို့နိုင်ငံတကာအမှုမျိုးစွမ်းရင် agency IAEA ကအတည်ပြုပြီးတဲ့နောက်အမေရိကန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကရေနံတင်ပို့ခွင့်နဲ့စီးပွားရေးဓာတ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးလိုက်တာဖြစ်ပါတယ်အမေရိကန်နဲ့အီရန်နှစ်နိုင်ငံအချင်းသားလဲလှယ်ရေးအစီအစဉ်နဲ့လွတ်မြောက်လာတဲ့အမေရိကန်နိုင်ငံသားတွေကတော့တီဟူရန်မြို့တော်ကနေလေယာဉ်နဲ့ထွက်ခွာလာနေပြီဖြစ်ပါတယ်။ဆွစ်ဇာလန်ကိုဥတီပြန်တန်းလာတဲ့လေယာဉ်ပေါ်မှာတော့ Washington Post သတင်းထောက် Jason Rezaian American Marine တပ်ဖွဲ့ဝင်ဟောင်းအာမာယာမီယာဆာအီဟကမာတီနဲ့ခရီးယန်တရားဟောဆရာဆာအီအဘီဒီနီတို့ပါဝင်ကြပါတယ်ဒီပုံကိုယ်တွေကတော့စေကူတာမှုခံယူဖို့ဂျာမနီနိုင်ငံကအမေရိကန်စစ်တပ်အစီရင်ကိုဆက်ပြီးတွားရောက်မှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်ဆိုင်ယွန်ဝမ်ကိုထိုင်ဝမ်မဲဆန္ဒရှင်တွေရွေးချယ်လိုက်ပြီးဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်နိုင်ငံအာဏာရယူခဲ့ခြင်းကစလို့တရုတ်နဲ့ဆက်ဆံရေးတိုးတက်ဖို့ကိုပဲအထူးတလဲအာရုံစိုက်ခဲ့တဲ့ Nationalist KMT ပါတီကိုအနိုင်ရခဲ့တာလည်းဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးသွားတာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ30 24နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington.